ကဘာအနှံ့ကဒုက္ခတွေတွေနဲ့ရွှေပြောင်းအခြေချနေထိုင်သူတွေအရေးကိုကင်တွဲဆောင်ရွက်ရမှာပုံမကောင်းမွန်စွာလှုပ်ဆောင်မှုအတွက်နိုင်ငံတကာအသိုင်းအဝိုင်းကကြေညာပြုခဲ့ကြပါတယ်။ဒါပေမဲ့အစီအစဉ်ဟာလုံလောက်မှုရှိမရှိဆိုတာကိုတော့တချို့ကမေးခွန်းထုတ်နေကြပါတယ်။ကုလသမဂ္ဂမှာတလင်းနာနေ့ကျင်းပခဲ့တဲ့ထိပ်သီးအဆင့်ဆွေးနွေးပွဲမှာကုလအဖွဲ့ဝင်နိုင်ငံတွေကဒုက္ခတွေတွေနဲ့ရွှေပြောင်းနေထိုင်သူတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့အတွက်သဘောတူညီခဲ့ကြတယ်လို့ကဘာအနှံ့မှာကြေကြေပြန့်ပြန့်ဖြစ်ပေါ်နေတဲ့အခြေအနေအပေါ်တာဝန်ယူလှုပ်ဆောင်နိုင်ရေးနဲ့ပတ်သက်ပြီးတော့သူတို့ရဲ့အတွေ့အကြုံတွေကိုဖလှယ်ခဲ့ကြပါတယ်။ဒုက္ခတွေနဲ့ရွှေပြောင်းအခြေချနေထိုင်သူတွေရဲ့အရေးကိစ္စကိုဝင်းတော့ဝင်ဖို့တစ်ခုအဖြစ်မမြင်တင်ကြောင်းကုလအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ကပြောပါတယ်။သူတို့ကိုအခွင့်အလမ်းတွေဖန်တီးပေးမယ်ဆိုရင်သူတို့မှာစွမ်းဆောင်နိုင်တဲ့အရေးချင်းတွေအများကြီးရှိပါတယ်လို့လည်းပြောပါတယ်။မကြုံစဖူးကဘာအနှံ့မှာလူပေါင်း65သန်းဟာအိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်။တချို့ဟာပြိပခတ်တွေကြောင့်ထွက်ပြေးနေကြပြီးတချို့ကတော့ဆင်းရဲကြက်တဲမှုကြောင့်ထွက်ပြေးနေကြရတာပါတော်တော်များများဟာဆိုရင်လေယာဒီဥရုဆိုးရွားမှုကြောင့်နေရက်ကိုစွန့်ခွာပြီးတော့ထွက်ပြေးနေကြရတာဖြစ်ပါတယ်ခင်ဗျာ